ီကာဗိုင်းရပ်စ်ကာကွယ်ဆေးကိုပနာမအများပြားနဲ့ဆက်သက်မှုတွေလုပ်နိုင်ဖို့ဆက်ရှိလာတဲ့မနေ့ကြောင်းမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။ကာကွယ်ဆေးသုတေသနမှာအစုအဖွဲ့ဒါမှမဟုတ်ကုမ္ပဏီ15ခုလောက်ပါဝင်ပြီးအလင်းအမြန်လုပ်နေတယ်လို့ WHO ပြောခွင့်ရအမျိုးသမီး Marie Paul Kinney ကသတင်းတော့တွေကိုပြောပါတယ်။စီကာဗိုင်းရပ်စ်ပိုးနဲ့အုံနောက်နဲ့အာယုံရောဆိုင်ရာအခြေအနေတွေအကြာဆက်ဆက်နေသလားဆိုတာကိုသတင်းပတ်အနေနဲ့အတည်ပြုနိုင်မယ်လို့ WHO ကယုံကြည်ထားတယ်ဆိုတာကိုလည်းသူကပြောပါတယ်။ချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ဟာမိုက်ခရိုစီဖာလီဆိုတဲ့ရောဂါနဲ့ဆက်ဆက်နေတယ်လို့ယုံကြည်ထားကြတာပါဒီရောဂါကြောင့်မွေးကင်းစကလေးငယ်တွေမှာဖွံ့ဖြိုးမှုနှိမ့်ကျတဲ့အုံနောက်တွေပါလာတယ်လို့ Guillain Barré syndrome ဆိုတဲ့ခန္ဓာကိုယ်ခုခံအားကအာရုံကြောတွေကိုဒုက္ခပေးတဲ့အခြေအနေလည်းပါလာပါတယ်ဒီ Guillain Barré ရောဂါလက္ခဏာဟာပုံမှန်အားဖြင့်အရွယ်ရောက်ပြီးသားလူတွေမှာဖြစ်တတ်ပြီးကြွက်သားတွေအားနေပြီးတော့အာရုံကြောစနစ်ကိုထိခိုက်ပျက်စီးစေတာပါဇီကာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ပတ်သက်တာကို WHO ကဒီကနေ့ဂျနီဗာမှာထုတ်ပြန်သွားတာပါ